မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိရေးနိုင်ငံတကာရဲ့ချိုးဖောက်မှုတွေကိုတရုတ်နိုင်ငံကဟန်တားတာတွေမလုပ်ဖို့နဲ့မြန်မာနိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိရေးနိုင်ငံတကာလူခွင့်ရေးလှှမ်းမှုဖော်တခုဖြစ်တဲ့ Amnesty International ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီမှဗီဒီယိုအနာပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကစစ်ကောင်ဆောင်တွေတာဝန်ခံမှုရှိအောင်ချိုးဖောက်နေတာတွေကိုဟန်တားမှုတွေမလုပ်ဖို့တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်မတန်ခင်ဒီနေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။တရုတ်နိုင်ငံရဲ့လူရအနိုင်ငံတော်ကလူနည်းစုတွေပေါ်ကျူးလွန်တဲ့ဆေးရဆွေးမှုတွေနဲ့ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအားပေးရရောက်နိုင်တယ်လို့လည်း Amnesty International အဖွဲ့ရဲ့အရှိတောင်အချက်ကြီးကညွှန်ကြားမှု Nicholas Becklin ကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တသန်းလောက်ရောက်နေတယ်လို့6သိန်းလောက်ပါလေမြန်မာနိုင်ငံထဲမှာစိုးရွားတဲ့အခြေအနေရောက်နေထိုင်နေရတဲ့အကြောင်းနဲ့ပြဿနာကိုဖြေရှင်းဖို့ကြိုးပမ်းရမှာမြန်မာစိုးရွားပေါ်တရုတ်နိုင်ငံကပြပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်ထိရောက်မှုရှိမှာမဟုတ်တယ်လို့စူချိုးတွေကပေါ်ပေါက်နိုင်တယ်လို့လည်းသတိပေးကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာစိုးရွားကတော့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံကဆွဆွဲနေတော့ကျူးလွန်တာမရှိကြောင်းငြင်းဆန်ထားပေမဲ့ဒုက္ခတွေကိုပြန်လက်ခံဖို့အသင့်ရှိရဲ့အကြောင်းပြောဆိုထားပါတယ်Amnesty International ရဲ့ထုတ်ပြန်ချက်မှာပဲတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအရေးကြီးတဲ့စီးပွားရေးနဲ့အခြေခံဆောက်အုံစီမံကိန်းတွေကိုလက်မှတ်ရေးထိုးမယ်လို့မျှော်လင့်ထားပေမဲ့ပွင့်လင်းမြင်သာမှုတွေအားနည်းနေတဲ့အပေါ်စိတ်ပြည့်တဲ့အကြောင်းလဲပြောဆိုထားတာပါစီမံကိန်းတွေကိုအကောင့်ထဲပေါ်ရမှလူမှုတိုင်းဝန်းနေနဲ့လူခွင့်ရေးပွင့်လင်းမြင်သာမှုကိစ္စတွေကိုတိုင်ပင်ညှိနှိုင်းမှုအရေးကြီးတဲ့အကြောင်းလဲသတိပေးထားပါတယ်